ကချင်ပြည်နယ်ဝန်ကြီးချုပ်ကပြည်တွင်းငြိမ်းချမ်းရေးဖွဲ့စည်းပုံပြင်ဆင်ရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်စတုတ္ထမှန်နိုင်ဖြစ်တဲ့မီဒီယာဟာအရေးကြီးကြောင်းပြောဆိုလိုက်ပါတယ်။တဆက်တည်းမှာပဲငြိမ်းချမ်းပြီးတော့ Federal Democracy ပြည်တော်စုတည်ဆောက်ရေးအတွက်အားလုံးပါဝင်ကူညီကြဖို့ကိုလည်းတိုက်တွန်းပါတယ်။ဒီသတင်းကိုတော့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာကျင်းပနေတဲ့သတ္တမအကြိမ်တိုင်းရင်းမီဒီယာညီလာခံမှာကိုယ်တိုင်ရောက်ရှိနေတဲ့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီကနေ့စတင်ကျင်းပတဲ့တတမအကြိမ်တိုင်းရင်းမီဒီယာညီလာခံမှာကချင်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုလိုက်တာပါညီလာခံအဖွဲ့မှစကားပြောကြရမှာကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကစတုတ္ထမန္တန်ဖြစ်တဲ့မီဒီယာတွေအရေးကြီးကြောင်းကိုအခုလိုပြောကြတာဖြစ်ပါတယ်ည
ီလာခံကတော့ဒီကိုကိုကိုတက်တဲ့နိုင်ငံကြီးကိုအញ្ញံရောက်ဖို့ဒီကဒီလူတော့မှန်းနေတယ်ဒီမီဒီယာမှန်းနေတာကအင်္ဂါမ
ကချင်ပြည်နယ်ဝန်ကြီးချုပ်ကဆက်လက်ပြီးတော့လည်းအခုလိုတိုက်တွန်းပြောကြားပါတယ
်ဒီနေ့ဒီကြီးအဆောင်မှာဆိုင်နေတဲ့ပုဂ္ဂိုလ်တွေအားလုံးလူကြီးတွေနဲ့အားလုံးကျွန်တော်အနေနဲ့တော့ခင်ဗျားတို့အားလုံးကျွန်တော်တို့ဆွေးနွေးတဲ့လူကြီးပဲဆိုတော့ဒီလိုပဲဆိုင်ပါပါပြီးတော့အကြံဉာဏ်ပေးပါနိုင်ငံတော်အစိုးရကလည်းဒီဒုဒ္ဒမှာလည်းဖြစ်တဲ့သတိမီဒီယာများလို့တော့ခုနကတော့ပြောလို့ငြိမ်းချမ်းရရပေါ့ရန်ကုန်ကစားကတော့အားလုံးတိုင်းသားပြည်သူပြည်သားလုံးလက်နက်ကင်အဖွဲ့အစည်းရဲ့အားလုံးလူကြီးတဲ့ရေမောင်ကြီးပြည်ထောင်စုပြည်ထောင်စုတို့များများဆက်ဆံရောက်ပြီးတော့များများဆက်ဆံပြီးထောက်နိုင်ဖို့ပြီးထောက်နိုင်ဖို့အတက်နိုင်ဖို့ပူညီပံ့ပိုးပေါင်းပေးကြပါလို့ကျွန်တော်အနေနဲ့မြတ်တရားခံလို့လည်းလေကုန်းထုတ်ပါတယ်
ညီလာခံကိုတက်ရောက်လာတဲ့ပြည်ချာရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးရဲနိုင်ကလည်းပြည်ချာရေးဝန်ကြီးဌာနရဲ့တိုင်းရင်းသားသတင်းမီဒီယာလုပ်ငန်းဆောင်ရွက်မှုတွေကိုရှင်းလင်းပြောကြားခဲ့တယ်လို့ Media and Information Literacy ကမီဒီယာနဲ့သတင်းသိနာလည်မှုဆိုင်ရာဆောင်ရွက်ချက်တွေကိုလည်းရှင်းလင်းခဲ့ပါတယ်။ဆက်လက်ပြီးမီဒီယာနဲ့သတင်းအချက်အလက်သိနာလည်မှုဆိုင်ရာလုပ်ငန်းနဲ့ပတ်သက်ပြီးအခုလိုအကြံပြုပါတယ
်။ဒါဖြင့်ကျွန်တော်ဆက်ပြီးတော့လည်းဒီ MIR ဒီဒီအချက်နဲ့သိနာလည်မှုသင်တန်းတွေဆက်ဖွင့်နေပါတယ်ဒီလိုအတိတရားတွေကျွန်တော်တို့ဒီလူတွင်ရောက်သွားဖို့လိုပါတယ်ဒါမှလည်းကျွန်တော်တို့ကဒီတိုင်းသားပြည်သူတွေအနေနဲ့ဒီလို MIL အတိရှိမှပဲကျွန်တော်တို့ဒင်းတူဒင်းမားတွေနောက်တစ်ခါကျွန်တော်တို့မုံတရားတွေဥခတွေဒါတွေရှောင်ရှားနိုင်တယ်လို့ခါကျွန်တော်ထင်မြင်ပါတယ်ဒါကြောင့်ဒီကိစ္စတွေကိုဒီညီလာခံမှာလည်းကျွန်တော်တို့ထပ်သွင်းဆောင်ရွက်ဖို့ကျွန်တော်အကြံပြုတင်ပြလိုပါတယ်
တိုင်းမီဒီယာညီလာခံကိုတိုင်းရင်းသားသတင်းအဖွဲ့14ဘွဲ့နဲ့ဖွဲ့စည်းထားတဲ့ Burma News International BNI ကဦးဆောင်ကျင်းပတာဖြစ်ပြီးဒီနှစ်ညီလာခံကိုတရားမျှတမှုအတွက်တိုင်းရင်းမီဒီယာဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတာဖြစ်ပါတဲ့ဒီတတမအကြိမ်တိုင်းရင်းမီဒီယာညီလာခံမှာတော့တိုင်းရင်းသားမီဒီယာအဖွဲ့အစည်းတွေအတွက်မူဝါဒချမှတ်နိုင်ဖို့နဲ့မီဒီယာသမားတွေအတွက်ဥပဒေကြောင်းအရကာကွယ်ပေးနိုင်မှုကိုအဓိကရလို့ကြောင်း BNI ရဲ့ဥက္ကဋ္ဌနန်းဖောကေကပြောပါတယ
်။ဒီတစ်ချက်ကတိုင်းရင်းမီဒီယာမူဝါဒလေးအကြမ်းဖြစ်စီပေါ့နှစုံတရာထွက်ရှိလာဖို့တော့ကျွန်တော်တို့ဆက်လက်လှုပ်ဆောင်သွားစီချင်တယ်။နောက်တစ်ခုကဒီအဓိကကတော့ဒီတတမအကြိမ်မြောက်တိုင်းရင်းမီဒီယာညီလာခံကဟိုကျမတို့အစဉ်အဆက်မှာဆိုလို့ရှိရင်ကွန်ရက်တွေဖွဲ့စည်းဖို့အတွက်တွေရေရှည်သွားဖို့အတွက်တွေကျမတို့ဆောင်ပွဲလုပ်လာခဲ့ပေမဲ့လည်းတရားမျှတမှုပေါ့နော်ကျမမီဒီယာသမားသူကသတင်းရယူခြင်းအဖြစ်ကလည်းအန္တရာယ်မရှိဖို့အတွက်ဦးနော်တရားမျှတနဲ့လည်းဟိုသူဥပဒေပိုင်းမှာဆိုလို့ရှိရင်ရင်ဆိုင်နိုင်မှုအတွက်ကိုကျမအဲ့အကကွက်တစ်ခုကိုအဲ့ရလက်ကိုလည်းရရှင်ပါလေရှင
်ဒီကနေ့စတင်တဲ့ညီလာခံမှာတော့လွတ်လပ်စွာပြောဆိုခွင့်နဲ့သတင်းတောက်တွေလုံခြုံရေးမီဒီယာတွေရေရှည်တည်တတ်နိုင်ရေးနဲ့အကြီးစားဖွံ့ဖြိုးရေးစီမံကိန်းတွေရဲ့တည်ရောက်မှုစတာတွေကိုဆွေးနွေးပြီးညီလာခံကိုဒီလ16ရက်ကနေ18ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။တိုင်းမီဒီယာညီလာခံကို2013ခုနှစ်ကစတင်ပြီးမွန်ရှမ်းချင်းရခိုင်ကယားနဲ့ကရင်ပြည်နယ်တွေမှာနှစ်စဉ်ကျင်းပခဲ့တာဖြစ်ပါတယ်။